2019ခုနှစ်တကြံပွဲတွေကိုပြည်ပရောက်မြန်မာနိုင်ငံသားတွေကလည်းသူတို့ရောက်ရှိနေကြတဲ့နိုင်ငံအသီးသီးမှာစီကားစွာကျင်းပခဲ့ကြပါတယ်ဒီအကြောင်းကိုပြောပြချင်တာပါအမေရိကန်ပြည်ထောင်စုအရှိဘက်ချမ်းဝက်စ်ဗာဂျီးနီးယားပြည်နယ်မော်ဖီမြို့မှာ AB 14ရက်စနေနေ့ကမြန်မာမိသားစုတွေစုပေါင်းပြီးတကြံပွဲတွေကိုကျင်းပခဲ့ကြောင်းပွဲစီစဉ်သူတဦးဖြစ်တဲ့ဒေါခင်အင်းမြစ်ကပြောပါတယ
်ဒီအမေရိကန်မှာရောက်နေပြီမဲ့ကိုယ့်ရဲ့ရိုးရာယဉ်ကျေးမှုအမွေအနှစ်တစ်ခုဖြစ်တဲ့တကယ်လည်းရေးပါတဲ့မြမရိုးရာတာတကြံကိုပြုလုပ်တဲ့ရည်ရွယ်ချက်ကပေါ့နော်ဘုမြမပြည်ကိုလွမ်းဆွတန်တားတဲ့အနေနဲ့ပြုလုပ်ခြင်းဖြစ်ပါတယ်တီဝိုင်းနှမျိုးနဲ့တင်ဆက်တာဖြစ်ပါတယ်စံတရားအတီးတက်တက်နဲ့ပေါ့နော်တကြံသေးတဲ့ချင်းတွေရဲ့ပြီးတော့တီဝိုင်းအဖွဲ့နဲ့မြမရိုးရာအတာသိညာအကတွေနဲ့ပြီးတော့တကြံတချင်းတွေပေါ့လေနော်အားလုံးကမြမပြည်မှာလိုပဲစတုဒီသားအကျွေးမွေးတွေနဲ့
အမေရိကန်အနောက်ဘက်ကျန်းမြန်မာနွေပွားအများစုနေထိုင်ရာလော့စ်အန်ဂျလိစ်မြို့မှာလဲတောင်ပိုင်းကယ်လီဖိုးနီးယားမြန်မာအသင်းက AB 14ရဲ့တနင်္ဂနွေနေ့ကျင်းပတဲ့တကြံပွဲနဲ့ပတ်သက်လို့ကိုယ်တိုင်သွားရောက်ခဲ့သူစာရေးဆရာမညိုခက်ကျော်ကအခုလိုပြောပြပါတယ
်ဒီနေ့တကြံပွဲကတော့ Southern California Bummies Association အဲ့ရနေ Los Angeles မှာလုပ်တာအခုဒီမှာဆိုရင်ကလေးတွေရေကစားတာပါတယ်သေးဆိုင်ကံပေါင်း14ဆိုင်ရှိတယ်။နောက်တဲ့အစိုးအကကြီးအဲ့ဒါကြီးလည်းပါတယ်ပေါ့။လူကတော့2000လောက်လာပါမယ်။ဆိုတော့ဒါကတော့မြန်မာပြည်အလွန်ပြည်ပေါ့နော်။ရေပက်တာကတော့ကလေးတွေတော်တော်များပက်ကြတယ်။နောက်တဲ့သတင်းတန်တွေတတဲ့အကကြီးခံစားရတယ်ပေါ့။နောက်ပြီးတော့ဒီမြန်မာ tradition ကိုပြလို့ရတဲ့ဒီဝတ်စုံတွေပြင်ဆင်မှုတွေနဲ့ပေါ့။အဲ့ဒါတွေကိုတွေ့ရတဲ့အတွက်မြန်မာပြည်ကိုပြန်ပြီးတတိယစင်မဲ့လွမ်းစရာလေးပေါ့အချိန်လေးပေါ့
။မြန်မာပြည်ပွားတရုတ်လူမျိုးတွေအများစုနေထိုင်ရာထိုင်ဝမ်ကျွန်း New Taipei မြို့မှာလဲတနင်္ဂနွေနေ့ကကျင်းပတဲ့မြန်မာသံကြံပွဲမှာလူတောင်းကနန်းလာရောက်ဆင်နွှဲခဲ့တယ်လို့ပွဲစီစဉ်သူတဦးကပြောပါတယ
်အဲဒီနေ့တကြံပွဲကဘယ်လိုပြောမလဲ New Taipei Taipei ရဲ့15ချိန်မြောက်တကြံပွဲဖြစ်ပြီးတော့အခုကျွန်တော်တို့လက်မှတ်ကကိုလူတယောက်ကိုတစ်ဆောင်ပေးတယ်ပေးတာလူအယောက်6000တိလောက်ထားတယ်အုပ်15000ဝေပြီးသွားပြီအားလုံးတစ်နှစ်တစ်နှစ်ကိုလူ6000နဲ့တသိန်းလောက်အထိကိုလူလာတယ်နောက်ပြီးတော့ထောင်ကောင်းတဲ့ထိုင်ဝမ်လင်းလက်မှတ်တော့မဟုတ်ရိုးရားနဲ့ထိုင်ဝမ်နဲ့လေမောင်လက်မကိုမဲဖောက်ပေးတယ်။နောက်ကြာနေဒီမိုက်ခရိုဝေ့ဗ်လို့ပန်ကာတို့နောက်လေစပိန်တို့နောက်တဘူးတို့ပါတို့အစအားလုံးမဲ300ကျော်ရှိတယ်။ပြီးတော့အခုကျွန်တော်တို့မြန်မာပြန်ခုနှစ်အသားကြီးတွေအကျွေးမွေးအလူတန်းကတို့ခေါက်ဆွဲတုပ်တို့ဘုံတို့ခေါက်ဆွဲတို့ကြာစံကျဲတို့မလုံးရိပ်ဘော်တို့တာဦးတို့စနုံးမကင်းတို့နော်မြန်မာစတူဒီယိုတွေကအများကြီးပြားပြဲဒီနေ့ကလည်းဒီ New Taipei ရဲ့ဟိုမျိုးတော်ဝင်ကအသစ်ဖြစ်တယ်ဒီနေ့မှာရွေးကောက်ပြီးတော့တက်မြောက်လာတဲ့မျိုးတော်ဝင်ဖြစ်တဲ့အတွက်ကြောင့်မျိုးတော်ဝင်ကစီစီကားကားနဲ့ဒီနေ့တမှုထူးခြားပြီးတော့ရေကစားတာကိုကြီးကြပ်ကြဖြစ်အောင်တနည်းတည်းစီစီကားကားဖြစ်အောင်တမှုထူးခြားတဲ့အမြင်အစားတွေဖြစ်သွားအောင်ဒီနေ့မျိုးတော်ဝင်ကပြုလုပ်ပေးထားတယ်ပေါ့နော
် New Taipei သံကြံပွဲကိုကိုယ်တိုင်သွားရောက်ဆင်နွှဲခဲ့တဲ့မတ်ထက်ထက်ဦးကသူ့ခံစားမှုကိုပြောပါတယ်
အရန်ပြောဖို့ကောင်းတာပေါ့အဓိကအဲ့လိုမျိုးဟိုဗမာတွေအများကြီးနဲ့လဲကိုကတွေ့ရကိုတငယ်ချင်းနေတခြားတငယ်ချင်းနေတော့ကိုကခေါ်လာပြောဒါဗမာရင်ကျေးမှုဆိုတာပေါ့ပြလို့ရတယ်ပေါ့နော်ပြီးတော့လဲဟိုကိုမြန်မာလူမျိုးတွေမှာမဟုတ်ဘူးပေါ့တရားဒီထိုင်ဝမ်တရုတ်တွေလဲလာပြောသူကလာဆင်နွှဲတယ်အရန်ပြောရခလေးလူကြီးအကုန်ရန်လာပြောတာတွေ့ရတယ်ပေါ့နော်ဒီရန်ကုန်မှာလဲဒီချိန်တကြံကျင်းပရဲ့ဒါပေမဲ့လဲဒီလိုမျိုးတကြံကျင်းပရဲ့ပေါ့နော်ဒါမဲ့ဒီလိုရန်ကုန်လဲပြန်ပြောဒီတိယသူတို့အဲရန်ကုန်အငွေတက်တယ်လဲပြန်ရတယ်ပေါ့နော်
အလားတူအာရှနိုင်ငံတစ်ခုဖြစ်တဲ့ဂျပန်နိုင်ငံမှာလည်းမြန်မာနိုင်ငံသားတွေစုပေါင်းပြီး2019မြန်မာသံကြံပွဲကိုတိုကျိုမြို့မှာ AB 14ရဲ့တနင်္ဂနွေနေ့ကကျင်းပခဲ့ပြီးလူထောင်ကျော်တက်ရောက်ခဲ့ပါတယ်ခင်ဗျာ